စကိုင်းတိုင်းကလေးမြို့နယ်မှာအေယာမင်းဆန်တင်းခွဲတဲ့အိတ်ကိုဩဂုတ်လဇန်ပိုင်းနှုန်းက9000ခွဲပေါက်ဈေးရှိရကနေဩဂုတ်လနေ့လောက်ကစပြီးတင်းခွဲတဲ့အိတ်ကိုတသိန်းကျော်ဖြစ်သွားတဲ့အပြင်ကုန်ပစ္စည်းရှားပါတဲ့အတွက်အလွယ်တကူဝယ်ယူလို့မရတဲ့အခြေအနေကြုံနေရပါတယ်။ကုန်ပစ္စည်းရှားပါပြီးဈေးအဆမတန်တက်နေတာကြောင့်ဒေသခံတွေအခက်အခဲကြုံကြရတယ်လို့ဒီထဲမှာစစ်ပီးဒုက္ခတွေကတော့အဆိုးဆုံးဖြစ်နေတာပါ။ကလေးမြို့နယ်အတွင်းလက်နက်ကင်တိုက်ပွဲတွေနဲ့စစ်ကောင်စီတပ်တွေရဲ့နေမင်းရှင်းလင်းမှုတွေကြောင့်ဘေးလွယာတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခတွေဟာလမ်းပန်းဆက်သွယ်ရေးအကန့်အသတ်တွေကြားမှာဆန်နဲ့စားနပ်ရိက္ခာရဖို့ပို့ပြီးတော့ခက်ခဲလာပါတယ်။ကလေးမြို့ဟာစစ်ရှောင်တွေကိုကူညီပေးနေတဲ့ကလေးမြို့ရေရှင်ကြီးရွာကဦးမောင်စိုးက VOA ကိုအခုလိုပြောပါတယ်။
ရိခာကျမကြီးရိခာတော့လောလောဆယ်လုံးဝဆံဝယ်လို့မရပဲဖြစ်နေတာကိုကျွန်တော်မှဝန်လေးနေတယ်ကြာအားသာလေးကိုကျွန်တော်ဘယ်လိုဖြေရှင်းရမှန်းကိုမသိဖြစ်နေတယ်ကြာ။ဒီမှာတုန်းကတော့ကျွန်တော်တို့9000ခွဲ9000 6000အဲ့လိုလေးခုကဆံအေရမဲတဲ့တဲ့ခွဲဝယ်အိတ်ပလုံးကိုသူကတသိန်းတောင်ဖြစ်သွားပြီကြာ။အဲ့ဒါအခုလောလောဆယ်ကိုဒါမဲ့တသိန်းဆိုတော့အခုလောလောဆယ်ကအဲ့တသိန်းကိုကျွန်တော်တို့ပတ်စာပေးပြီးမှဝယ်နိုင်လို့လောလောကူဝယ်နိုင်တယ်ဆိုတော့ကျွန်တော်တို့ကစိတ်ကြီးမှဝမပြူးကြာ။ခုအဲ့ဒီတသိန်းတောင်မှလောလောဆယ်ကျွန်တော်ကဝယ်မရပဲဖြစ်နေကြ။
ကလေးမြို့နယ်တောင်ပိုင်းကရေရှင်ကြီးရွာအပါဝင်ကြီးရွာတချို့မှာဒေသခံ2000ဝန်းကျင်လောက်ဟာစစ်ကောင်စီနေမီရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်ကြီးရွာအတွင်းမနေနိုင်ပဲထွက်ပြေးတိမ်းရှောင်နေရတာနှစ်နှစ်ဝန်းကျင်ရှိပါပြီ။ဒီစစ်ရှောင်တွေအတွက်လက်တလောစားနပ်ရိက္ခာအရေးကြီးလိုအပ်နေတဲ့အကြောင်းစစ်ရှောင်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။အရင်ကထမင်းကိုတနေ့၃နက်စားနိုင်ပေမဲ့အခုခါမှာတနေ့၂နက်တောင်ဝမ်းဝအောင်မစားနိုင်ကြဘူးလို့လည်းပြောပါရယ်ဆစ်ဆောင်ဥယျာဉ်နဲ့ရိခာမမျှဖြစ်နေတဲ့အခြေအနေကိုလည်းဥမောင်စိုးကပြောပါရယ
်ဆာရိခာလို့တော့ဆရာမကျွန်တော်တို့ဒီစစ်ဘေးရှောင်အားလုံးကလူပေါင်းကဘာလို့ရှိကြ1800လောက်ရှိတယ်ကြအားလုံးကျွန်တော်တို့ရောကျွန်တော်တို့ရောဒီ enjoy ရောပေါင်းတာရလို့ကျွန်တော်တို့ဒီကြာတာတို့ဘက်ကနေရှောင်နေကြတယ်ကျွန်တော်တို့ဘက်မှာတော်တော်များများရှိတယ်အားလုံးပေါင်းဆို1800 2000လောက်ရှိမှာကြဒါတစ်ချိန်လုံးကတော့ကျွန်တော်တို့တနေ့ကုန်ဆိုလို့ရှိရင်မနေ့ကနေ့ကျားစားတာရဲ့နေ့နဲ့စမစားတာရဲ့ညနေစားရဲ့သုံးတာစားနေတယ်အခုကျွန်တော်တို့ပြည်သူတွေမှာဆိုရှင်ဒါတနေ့လုံးမှ2000တောင်မှအလောဖြစ်နေတယ်ကြဆရာမအားသာအားလုံးဆရာမဟာဆိုင်နေအားလုံးစိတ်ပေးရှောင်နေအတွက်အားလုံးဝယ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကအဲ့လိုအားလုံးပေါင်း600လောက်မှကျွန်တော်လောက်ပါဗျာအဲ့ဒီ600လောက်တပင်းခွဲဝင်ပေါ့လေ
စီရင်းဆောင်တွေဟာဆစ်ဆောင်တွေရဲ့အတော်တွင်တပိုင်းတနိုင်ဆိုင်ပြေးပြေးလောက်တာစိုက်ခင်းတွေမှာအငှားလိုက်တာတွေလုပ်ပေမဲ့ရရငွေကတနည်းစာဆံဝယ်ပြီးစားတောက်နိုင်ဖို့မလောက်ငှားကြသူတွေများတယ်လို့ဒေသခံတွေကပြောပါတယ်ဒါပြင်လက်တလောပူဆူရကတော့လက်ထဲငွေရှိရင်တောင်ဆံဝယ်မရတဲ့ပြဿနာကအဓိကကြုံနေရတာလို့ဒေသခံတူကပြောပါတယ်ကျွန်တ
ော်တို့ဒီလက်လုံးနဲ့စားလိုက်တော့ဒီအော်နိုင်ရိတ်ပြီးပါလိုက်တမန်ခေါင်းဆောင်ရှိတော်လိုက်ရယ်ဆိုရဲလေတမန်တို့ဆန်တီရှင်ဟာ3500 4000ပါလိမ့်ဆိုတော့ဟိုပေါ့တမန်ခိုင်းလိုက်တော့ဆန်တီဘုံမရတာလေးပဲရှိတယ်တချို့ကြတော့အဲ့နိုင်ခါလေးတွေကိုကျွန်တော်တို့ဆန်လေးပေးပါလို့ခိုင်းတာတော့မှဆန်မပေးရနဲ့ပတ်သက်ပြီးတဲ့ပုံစံရှိတဲ့ခါကျအဲ့ဒီမှာကျွန်တော်တို့လက်ထဲမှာငွေရှိပြီးအဲ့လိုမျိုးဆန်လိုက်ခါပြတ်တော့ရရှိနေတယ်ဗ
ျတစ်ချိန်တည်းမှာပဲစစ်ကောင်စီရဲ့လမ်းပန်းဆက်တွေရေးဖြတ်တောက်မှုစစ်စီဖန်ဆင်းမှုတွေနဲ့တွာလာရေးအခက်အခဲတွေကြောင့်ဆံဝယ်ယူနိုင်မှုပို့ပြီးတော့ခက်ခဲတဲ့အကြောင်းလေးပြောဆိုကြပါရစေ။ကလေးမျိုးနဲ့တောင်ပိုင်းကစစ်ပေးရှောင်တွေအတွက်ဆံရိခာအပြင်မိုးရာသီကာလမိုးကတဲတွေလိုအပ်နေတယ်လို့ကျမကြီးအတွက်စေဝါလုံလောက်မှုလည်းမရှိဘူးလို့စစ်ပေးရှောင်ကူညီနေသူတွေကပြောပါရစေ။ကလေးမျိုးနဲ့တစ်ခုလုံးမှာစစ်ပေးရှောင်အရေးအတွက်က9000ဝန်းကျင်ရှိပြီးလုံလောက်တဲ့ထောက်ပံ့ကူညီမှုတွေမရှိတဲ့အကြောင်းစစ်ပေးရှောင်ကူညီအဖွဲ့ကလေးဒေသတွဲဘက်တာဝန်ခံကပြောပါရစေ။စစ်တပ်နေမီရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းအိုးရင်စွန့်ခွာထွက်ပြေးနေရတဲ့စစ်ဆောင်အရေးအတွက်ကတနည်းထက်တနည်းပိုပြီးတော့တိုးလာပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒေသရင်းအကြီးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲထားပါတယ်။စကိုင်းတိုင်းအတွင်းမှာအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့ကြီးရွာတွေရှိတယ်လို့စစ်ကောင်စီကိုလူလာတဲ့ကြီးရွာတချို့လည်းရှိပြီးအဲ့ဒီကြီးရွာတွေကိုစစ်ကောင်စီကပြည်သူစစ်ဖြစ်လက်နက်တပ်ဆင်ပေးတာရှိပြီးဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့အပြန်အလှန်တိုက်ခိုက်နေကြတာကြီးလည်းရှိပါရဲ့ရှင်။